င်းမျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတစ်ခုဖြစ်တဲ့တနင်္လာရီတိုင်းရေချူမြို့နယ်ဘက်ကျေးရွာတွေကစတင်ကောင်းနေမှာစစ်ကောင်စီကတပ်ဆွဲပြီးနယ်မြေရှင်းလင်းလုပ်တာကြောင့်ရွာ9ရွာကဒေသခံ2000ခွဲလောက်ထွက်ပြေးပုန်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်ဩဂတ်လ26ရက်လောက်ကရေကျူတဝဲမြေကမ်းပြီးမှရှိတဲ့ကျေးရွာတွေမှာစစ်ကောင်စီကတပ်ဆွဲထားလို့ကျေးစုတော်မိုင်30မြန်မာရှင်တပိန်ကရင်ရှင်တပိန်ရှမ်းပန်24မိုင်ရွာနဲ့နှမ်းကျေးရွာတွေကဒေသခံတွေနီးစပ်ရွာတောတောင်တွေထွက်ပြေးတန်းဆောင်နေကြရတာလို့နှမ်းကျေးရွာဒေသခံတို့က VOA ကိုပြောပါတယ
်34မိုင်ရွာရယ်နောက်ပြီးတော့နှမ်းကျေးရယ်ကျေးစုတော်ရယ်နောက်ပြီးတော့မိုင်30ရွာရယ်မြန်မာရှင်တပီးရဲ့အဲရှမ်းပန်းရွာရဲ့ပေါ့ကြောက်လာပြီးတော့ထွက်သွားကြတာပေါ့ပြေးမဲ့နေရာကတောတောင်တွေအရှိတယ်ဆိုတော့တောတောင်တွေပဲရွာနဲ့လောအောင်ပေါ့နော်ရွာနဲ့လောအောင်အဲတောတောင်တွေထဲပဲပြီးတယ်လူကြီးအကုန်လုံးစုစုပေါင်းဆိုရင်ဟိုလောက်ရှိတာပေါ့1000ကျော်လောက်ရှိမှလည်းကျင်းထွက်ပြေးနေကြလာတဲ့သူလည်းရှိတယ်မလာတဲ့သူလည်းရှိတယ်ကျွန်တော်တို့ရွာတော့အကုန်လုံးဤပါတော့အကုန်လုံးရွာကိုရောက်နေပြီပေါ့
ဩဂတ်လ30ရက်နေ့လောက်မှာစစ်တပ်ကသူတို့တပ်ဆွဲထားတဲ့နေရာတွေကနေပြန်ထွက်သွားပြီးမဲ့ကျေးဇူးတော်ရွာ၊ကရင်ရှင်ထိန်ရွာနဲ့ရှမ်းဖန်ရွာတွေဘက်ကတော့ယနေ့ထိမပြောင်းရွေ့ကြသေးပါဘူး။ကျန်တဲ့၄ရွာကတော့အကုန်လုံးနေပိုင်အိမ်ပြန်ရောက်ကြပြီလို့ပြောပါတယ်။အဲ့ဒီနယ်မြေတွေမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေရှိတယ်ဆိုတဲ့သတင်းကြောင့်ရွာတွေကိုရှာဖွေစစ်ဆေးတာလို့နှမ်းကျေးရွာဒေသခံတို့ကပြောပါတယ်။
ကျွန်တော်သတင်းကြားတော့ကတော့ APDF ဘက်ကဒီတဲ့ဟောပါဘောနော်သူတို့လောလောနဲ့မြေဆိုပြီးတော့ဝင်လာတဲ့သဘောပေါ့အဲ့ဒီချိန်မှာလာဆက်ဆေးတယ်လို့လည်းအဲ့လိုမျိုးသတင်းကြားတယ
်ဒါအပြင်လွန်ခဲ့တဲ့ August 24ရက်နေ့က KNU နဲ့စစ်တပ်ကအဲ့ဒီဒေသမှာအခြေအနေတင်ပါခဲ့ပြီးအဲ့ဒီနောက်ပိုင်းရွာကစာတင်ကြောင်းတွေမှာတက်ဆွဲတာတွေနေမြေရှင်းလင်းတဲ့သတင်းတွေကြေကြေကြေကြေထွက်ပေါ်လာပြီးရွာသားတွေနှီးစက်ရွာကိုထွက်ပြေးတိမ်းဆောင်ကြရတာလို့ဒေသခံတို့ကပြောပါတယ်
36မိုင်စာတင်ကြောင်းမှာဒီလိုလူဦးရေနဲ့ဆင်ဝန်းကျင်လောက်ရ9နာရီလောက်မှာတက်ဆွဲလိုက်တာလို့ရှိတာခင်ဗျာဒုတိယရက်မှာကြတော့အဲ့ဒီရွာသေးကိုဒီလိုလူတို့နေချင်းလေးနေချင်းလေးပို့အတွက်ကမ်းထိုက်တာတို့ဘာလို့လို့ရှိပါဘောခင်ဗျာအဲ့ဒီခါလေးတော့တင်ကြရပါတယ်အဲ့လိုတက်ဆွဲလိုက်တဲ့ခင်ကြတော့အဲတချို့ရွာသားတွေလည်းကြောက်လန့်ပြီးလို့ရှိရင်တော်တော်ဖတ်ချောင်ဦးရေချဖတ်ချောင်ဆွတ်ပြီးတော့လို့ရှိတယ်ဒီမရဲတွေပါလို့ရှိတာပေါ့ခင်ဗျာရုပ်ဖတ်ချောင်ပြီးတော့လို့ရှင်မှုအိမ်တွေပါလို့တွောနေတာတို့ကိုရှိတာပေါ့
ဩဂတ်လ31ရက်နေ့မနေ့ကနေ့လယ်လောက်မှာလောင်းလုံမြို့နယ်ကတဝဲမြေကမ်းပေးဝေဒီကျေးရွာမှာလဲစစ်သားအင်အားတော်တော်များများနဲ့လူစိမ်းရှိမရှိနေနေမှာဝင်ရောက်ပြီးရှာဖွေစစ်ဆေးခဲ့တယ်လို့ဒေသခံနဲ့ဒေသရင်းတရင်အင်းအင်းတွေကပြောပါတယ်။အဲ့ဒီအခြေအနေကိုတော့ VOA ကအတည်ပြုလို့မရသေးပါဘူး။စစ်တပ်အာဏာသိမ်းယူလိုက်တာခုနလတင်းတင်းပြည်လာပြီးဖြစ်ပေမဲ့နိုင်ငံတော်ဝန်ဆက်အာဏာရှင်စနစ်ကိုစန့်ကျင်ဒေါ်လာနဲ့ဆန္ဒကြဝဲတွေဒေသတချို့မှာပုံစံမျိုးစုံနဲ့နှိမ့်စင်လို့ဆက်ရှိနေသလိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြားနေရာတော်တော်များများမှာတိုက်ပွဲတွေရှိနေပါရဲ့ရှင်